ကြာတာပရင်းတင်နေတဲ့ခင် VOE မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့လူခွင့်ရေးကောင်စီမှမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်အသစ် Thomas Andrews ရဲ့ပထမဆုံးချိန်အစီအခံတင်ပြမှုကိုနိုင်ငံတကာလူခွင့်ရေးအဖွဲ့တွေကကြိုဆိုလိုက်တဲ့အကြောင်းတင်ပြမှာပါ။ကျွန်မအင်ဂျင်နိုင်ပါရှင်။လူခွင့်ရေးအထူးကိုယ်စားလှယ်အသစ် Thomas Andrews ရဲ့ပထမချိန်အစီအခံတင်ပြချက်ကိုကြိုဆိုလိုက်တဲ့ AI နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးကတော့မြန်မာနိုင်ငံမှာပြင်းထန်လာတဲ့နိုင်ငံတကာဥပဒေချိုးဖောက်မှုတွေကနေပြစ်ဒဏ်ကင်းလွတ်ခွင့်ရနေတဲ့အခြေအနေကိုဘယ်လိုအဆုံးသတ်အောင်လုပ်နိုင်မလဲလို့ AI ကိုယ်စားလှယ် Joseph Freeman ကလူခွင့်ရေးကောင်စီညီလာခံမှာ Video Conference ကနေအခုလိုမေးခွန်းထုတ်သွားပါတယ
်။ Mr. Andrews,What further concrete actions could the international community
Mr. Andrews ခင်ဗျာမြန်မာနိုင်ငံမှာဖြစ်နေတဲ့လူနည်းစုတွေအပေါ်နှိမ့်ဆက်နှိမ့်ပတ်မှုတွေကိုအကာအကွယ်ပေးရင်းပြည်ထောင်ကနေကင်းလွတ်ခွင့်ရနေတဲ့တန်တရားကြီးကိုရပ်တန့်ဖို့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့နောက်ထပ်ခိုင်မာတဲ့အရေးယူဆောင်ရွက်မှုမျိုးဘာလုပ်ပေးနိုင်တယ်လဲလို့မေးခွန်းထုတ်သွားတာဖြစ်ပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့44ကြိမ်မြောက်လူခွင့်ရေးကောင်စီပုံမှန်အစည်းအဝေးမှာမြန်မာနိုင်ငံကလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့ဇူလိုင်လ13နဲ့14ရက်နှစ်ရက်တာဆွေးနွေးခဲ့ကြရမှာနောက်ဆုံးနေ့မှာ AI အဖွဲ့အပါအဝင်အစိုးရမဟုတ်တဲ့ NGO အဖွဲ့ပေါင်း6ဖွဲ့ကနေဆွေးနွေးတင်ပြခွင့်ရခဲ့တာပါ။ရခိုင်နဲ့ချင်းပြည်နယ်မှာဖြစ်နေတဲ့တိုက်ပွဲတွေမှာကလေးတငယ်တွေအကြမ်းဖက်ခံရမှုနှုန်း6ဆလောက်ပိုပြီးများလာကြောင်းပြီးခဲ့တဲ့လကအစီရင်ခံစာထုတ်ပြန်ခဲ့တဲ့ Save the Children အဖွဲ့က Dari Durok ကမြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေတွေတိုးတက်လာဖို့ဗတ်ပေါင်းစုံကနေအရေးယူဆောင်ရွက်ဖို့အခုလိုတိုက်တွန်းသွားပါတယ
်။ International courts and multilateral mechanisms including the
Human Rights Council မြန်မာနိုင်ငံအနာဂတ်မှာနောက်ထပ်အပြစ်ချိုးဖောက်မှုတွေတားဆီးနိုင်ဖို့လူခွင့်ရေးကောင်စီ၊လုံခြုံရေးကောင်စီစတဲ့နိုင်ငံတကာရန်တရားတွေအပါအဝင်နိုင်ငံတကာခုံရုံးတွေကနေဗတ်ပေါင်းစုံလှုပ်ထုံးလုပ်နည်းတွေနဲ့အညီပြတ်ပြတ်သားသားအရေးယူသင့်ပါတယ်။ဒါ့အပြင်ကလေးတငယ်တွေအပေါ်ပြင်းထန်ဆိုးရွားတဲ့ပြစ်မှုကျူးလွန်မှုတွေကိုစုံစမ်းစစ်ဆေးတင်ပြနေတဲ့ကုလသမဂ္ဂအတွေ့အမှုချုပ်ရဲ့နှစ်စဉ်အစီရင်ခံစာအပါအဝင်နိုင်ငံတကာအစီရင်ခံစာတွေကိုမဖြစ်မနေအကာအကွယ်ပေးပါလို့ပြောသွားတာပါမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်အသစ်ဖြစ်လာတဲ့ Thomas Andrews ကလည်းမြန်မာနိုင်ငံမှာပြစ်မှုကျူးလွန်သူတွေကိုအရေးယူနိုင်ရေးတာဝန်ခံမှုတာဝန်ယူမှုရှိလာစေရေးအလွန်အင်မတန်လိုအပ်နေကြောင်းတုံ့ပြန်ပြောဆိုခဲ့တယ်လို့ဒါနဲ့ပတ်သက်လို့လည်းသူ့အနေနဲ့အဓိကစောင့်ကြည့်အစီရင်ခံမဲ့အချက်9ချက်မှာပါဝင်ကြောင်းပြောဆိုခဲ့ပါတယ်1997-95ခုနှစ်ကအမေရိကန်ပြည်ထောင်စုမိန်းပြည်နယ်ရဲ့အောက်လွှတ်တော်အမတ်ဖြစ်ခဲ့သူ Thomas Andrews ဟာမြမဒီမိုကရေစီရေးလှုပ်ရှားမှုမှာထဲထဲဝင်ဝင်ကူညီခဲ့သူလည်းဖြစ်ပါတယ်။ဒါကြောင့်အခုလိုလူခွင့်ရေးအထူးကိုယ်စားလှယ်တပ်ဦးအနေနဲ့မူရည်တည်ချက်အပေါ်မှာသူ့ရဲ့မြမရေးကျွမ်းကျင်နားလည်မှုနဲ့ကင်တွယ်နိုင်မဲ့သူအကောင်းဆုံးအနေထားမှာရှိနေတယ်လို့ဗြိတိန်အခြေစိုက်မြမလူခွင့်ရေးလှုပ်ရှားမှုကွန်ရက် BHRN အမှုဆောင်ညွှန်ကြားမှုဦးကျော်ဝင်းက VOA ကိုပြောပါတယ်။
သူကဝါရင်နိုင်ငံကြီးတမတယောက်ဆိုရင်ပြောရင်လည်းမမှားဘူးပေါ့နော်။နောက်မြန်မာအရေးကိုတော်တော်လေးကိုဟိုအနည်းကကဟိုအခြေတဝင်းကိုချင်းကလုတ်ဆောင်ခဲ့တဲ့နေရာမှာသူတော်တော်လေးကိုအသက်တရောပါဝင်ခဲ့တဲ့လူတယောက်ဖြစ်တယ်။အဲဒီလိုဟိုချက်သုံးသက်ကြည့်ခြင်းအဖြစ်မြန်မာအရေးကိုတော်တော်လေးကိုနားလည်တဲ့လူတယောက်ဖြစ်တယ်ဆိုတော့သိကြတာပေါ့နော်။အဲဒီအတွက်ဟိုလူခွင့်ရေးကိစ္စကြတော့ကျွန်တော်တို့မြင်တာကတော့ဟိုနိုင်ငံရေးရချင်းကတာတဲ့လူခွင့်ရေးရဲ့ဟို key principle ကနေချင်းကတာမျိုးတော့ဖြစ်နေတယ်ဆိုတော့အဲ့ဒီဟာမျိုးကိုတော့သူလည်းအကောင်းဆုံးနားလည်သဘောပေါက်တဲ့လူတယောက်ဆိုတော့မလွဲမသိပြောလို့ရတယ်ဆိုတော့ကျွန်တော်တို့မြင်တာတော့ကျွန်တော်တို့အနေနဲ့တော့ဟိုအားရချင်တဲ့မှုရှိပါတယ
်ဟုတ်ကဲ့ဒါဆိုရင်သူ့အရင်တာဝန်ထမ်းဆောင်ခဲ့တဲ့ပါမောခရန်ဟီလီနဲ့ရောဘယ်လိုကွာခြားချက်တွေရှိနိုင်မလဲရှင
်လက်ရှိဒီတော်ဝင်လူအနေနဲ့လုတ်ပိုင်ခွင့်ရှိတဲ့အားတော့သူရန်ဟီလီနော်လုတ်ခဲ့တယ်လို့နော်ရန်ဟီလီကလည်းသူပြောခဲ့တဲ့စကားတွေကလည်းလူခွင့်ရေးဓမ္မတရားအနေနဲ့ပြောဖို့ပြောမယ်စကားတခုသူပြောခဲ့တာ။ဟိုကြော်မြောက်ဆိုသူ့ရဲ့တာဝန်သူထမ်းဆောင်ခဲ့တဲ့ကျွန်တော်တို့တော်တော်လေးသူ့ကိုကွန်ပြူပါတယ်။ဒါကျွန်တော်ထင်တာတော့တော်ဝင်ကြီးလည်းဗာမျိုးဖြစ်နိုင်တယ်လို့ကျွန်တော်မြင်တယ်။ဒါကြောင့်လည်းသူ့ရဲ့ဟို notch ခံသမိုင်းကိုပြင်ကြည့်မယ်ဆိုရင်ဓမ္မပီနဲ့ထိတွေ့မှုတော်တော်လေးနဲ့ဆိုင်တယ်။တော်တော်လေးဟိုနေပေါင်းညောင်များစွာကြည့်တဲ့ဓမ္မပီနဲ့ပတ်သက်ညီမအကြီးကိုသူလှုပ်လာတယ်ဆိုတော့ UK US ရဲ့ Congress မှာဆိုလေသူတော်တော်လေးကိုအလုပ်လုပ်လာတယ်ဓမ္မပီနဲ့ပတ်သက်လို့ဟိုယန်ဟီလီတဲ့ကိုပိုတိအောင်မယ်လို့ကျွန်တော်နင်ပြနေတချို့ချက်လေးဒီမှာပေါ့နော်
။ Thomas Andrews ဟာ Nobel ငြိမ်းချမ်းရေးဆုရှင်များရဲ့ဒေါက်ဆန်းစုကြည်နဲ့မြန်မာပြည်သူများအရေးစုပေါင်းလှုပ်ရှားမှုအဖွဲ့မှာ2001ခုနှစ်ကအထွေထွေအတွင်းရေးမှုဖြစ်ဆောင်ရွက်ခဲ့တယ်လို့အဝေးရောက်ညွန်ပေါင်းအစိုးရ NCGUB နဲ့ Euro-Burma Network ကွန်ရက်အဖွဲ့တွေအတွက်အကြံပေးပုဂ္ဂိုလ်ဖြစ်လဲဆောင်ရွက်ခဲ့တာပါ။